ဒီကနေ့ဘောလုံးရသည့်ပရီးမီးယားလိဂ်ချန်ပီယံဖလားကိုမန်စီးတီးအသင်းရသွားပါပြီ။တနင်္ဂနွေနေ့က Old Trafford မှာကန်တဲ့ Manchester United နဲ့ West Brom တို့ပွဲမှာမန်ချက်အသင်းတကူးကူးမရှိနဲ့ရှုံးသွားတာကြောင့် Man City ချန်ပီယံဖြစ်သွားတာပါ။စနေနေ့ကပွဲမှာ Man City အသင်းကစပါးအသင်းကို3ဂိုးတကူးနဲ့နိုင်ရပြီးတဲ့နောက်33ပွဲစီကန်ပြီးချိန်မှာ Man City က69မှတ်နဲ့ Manchester က81မှတ်ရထားပါတယ်။ဂိုးအရေအတွက်ကြွားချချက်ကလည်းရှိနေတာကြောင့် Manchester အနေနဲ့အခုရှုံးသွားတဲ့ West Brom နဲ့ပွဲအပွားအဝင်လက်ကျန်ပွဲအားလုံးကိုနိုင်ရဖို့လိုတာပါ။ဒါအပြင်မန်စီးတီးကလက်ကျန်ပွဲအားလုံးကိုရှုံးဖို့လည်းလိုပါသေးတယ်။ဒါကြောင့်လည်းအခုရှုံးပွဲဟာမန်ချက်အတွက်ချန်ပီယံဖြစ်ဖို့အိမ်မက်ကိုလုံးဝရယူလိုက်တာဖြစ်တယ်လို့မန်စီးတီးအတွက်တော့ချန်ပီယံဖလားကိုပိုင်ပိုင်ဆုပ်ကန်ခွင့်ရသွားစေတာပါပဲ။မန်စီးတီးအသင်းချန်ပီယံဖြစ်သွားတဲ့အတွက်အသင်းမန်နေဂျာပက်ဂွာဒီယိုလာဟာလည်းအင်္ဂလန်ပရီးမီးယားလိဂ်ဖလားကိုရအောင်ယူပေးနိုင်တဲ့ပထမဆုံးစပိန်နိုင်ငံသားမန်နေဂျာဖြစ်သွားပါပြီ။ဒီနှစ်ဘောလုံးရသည်တစ်လျှောက်မန်စီးတီးဟာ93ဂိုးသွင်းယူခဲ့ပြီးအခုချိန်ထိဆိုရင်ရှုံးပွဲ2ပွဲပဲရှိပါသေးတယ်။ဒီကြေနေ့အော်ဂူလာနဲ့ဒီဇင်ဘာလတွင်18ပွဲဆက်တိုက်နိုင်ရခဲ့တာကလည်းချန်ပီယံဖြစ်ဖို့လမ်းကြောင်းပေါ်ရောက်သွားစေခဲ့တာပါ။မန်စီးတီးအသင်းအနေနဲ့ပရီးမီးယားလိဂ်မှာနောက်ထပ်ဆန်ကျင်သစ်တွေတင်ဖို့အခွင့်အလမ်းတွေလည်းရှိနေပါသေးတယ်။လက်ကျန်ပွဲ9ပွဲမှာ6မှတ်ရတယ်ဆိုရင်ကိုပဲပရီးမီးယားလိဂ်တန်တန်းချောက်အမှတ်အများဆုံးရတဲ့ဆန်ကျင်တင်မှာဖြစ်တယ်လို့နောက်ထပ်12ဂိုးထပ်သွင်းနိုင်တာနဲ့ဂိုးအများဆုံးသွင်းတဲ့ဆန်ကျင်သစ်ကိုလည်းတင်မှာဖြစ်ပါသေးတယ်။2012နဲ့2014ဘောလုံးရာသီတွေမှာချန်ပီယံဖြစ်ခဲ့ပူတဲ့မန်စီးတီးအတွက်အခုတစ်ချိန်ဟာ3ချိန်မြောက်ချန်ပီယံဖလားကိုအနိုင်ရလိုက်တာပဲဖြစ်ပါတယ်ခင်ဗျာ။